မြန်မာနိုင်ငံက Flipkart တွေဖြစ်ပွားဒေသတွေမှာအကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ကူညီနေတာတွေကိုကန့်သတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းနေဖွဲ့ ICRC ကမြန်မာဆွေရောက်ကိုတိုက်တွန်းလိုက်ပါတယ်။ဒန်နလန်နဲ့ကင်ဖွဲ့တွေထိန်းချုပ်ရနေမျိုးကိုတွားရောက်ခွင့်ဖက်စီထိန်းသိမ်းထားသူတွေကိုတွစ်ဆုံခွင့်တွေလိုကန့်သတ်ချက်ချင်းမှုတွေရှိနေစေဖြစ်တဲ့အကြောင်း ICRC ဥက္ကဋ္ဌပီတာမော်ရာကရန်ကုန်မြို့မှာပြောဆိုလိုက်တာပါ။
And there are access restrictions still for places of detention and certain people in detention. I think
ဖက်စီထိန်းသိမ်းထားတဲ့နေရာတွေဖက်စီခံထားသူတွေထံတွားရောက်ခွင့်တွေကိုကန့်သက်ထားစေဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအခက်အခဲတွေကြုံတွေ့နေရစေဖြစ်တဲ့အကြောင်းပြောဆိုသွားတာပါ။ ICRC အကြီးအကဲကကချင်လွတ်မြောက်ရေးဖွဲ့ KIU ထိန်းချုပ်ရာလိုင်ဇာဒေတာအပါအဝင်ကချင်ပြည်နယ်ကိုဒီကနေ့တွားရောက်ဖို့စီစဉ်ထားပေမဲ့အာဏာရှင်တွေကခွင့်မပြုဘဲတားမြစ်ခံရတာဖြစ်ပါတယ်။ ICRC ကလိုင်ဇာဒေတာကအရက်ဖက်စေယုံတီယုံကိုအကူအညီတွေပေးရနေတာဖြစ်ပေမဲ့လွန်ခဲ့တဲ့၈လလောက်ကစလို့အစိုးရနဲ့ကချင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားရကဝန်ထမ်းတွေကိုတွားရောက်ခွင့်မပြုတော့ဘဲတားမြစ်ထားတာပါ။ ICRC ဥက္ကဋ္ဌကတော့အကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ခွင့်ပြုတာမြန်မာစိုးရနဲ့တပ်မတော်အတွက်လည်းအကျိုးကျေးဇူးခံစားရမယ့်ကိစ္စဖြစ်တဲ့ကြောင့်ခွင့်ပြုတဲ့အကြောင်းတိုက်တွန်းပြောဆိုသွားပါတယ်။မြန်မာအနာဝင်တွေကတော့ပြိပကတ်ဖြစ်ပွားဒေသတွေမှာလုံခြုံရေးအတွက်စိတ်မချရတဲ့ဒါကြောင့်မကြာခဏဆိုသလိုအကူအညီပေးအဖွဲ့အစည်းတွေနိုင်ငံတကာအကဲခတ်တွေနဲ့သတင်းမီဒီယာတွေကိုတွားရောက်ခွင့်မပြုဘဲတားမြစ်လို့ရှိတယ်ပါတယ်။